မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတွေဆက်လက်ဖြစ်ပွားနေတာကြောင့်ကူးစက်မှုကိုစိုးရိမ်နေတဲ့ထိုင်းနိုင်ငံကနေဆက်တွေမှာဝင်ထွက်သွားလာမှုတွေထပ်မံကျဉ်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနေဆက်မျိုးတွေအထိရောဂါပြန့်နှံ့လာတာကြောင့်ထိုင်းနိုင်ငံကကြိုတင်ကာကွယ်တဲ့အနေနဲ့ကန့်သတ်မှုတွေတိုးမြင့်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတနင်္လာရီတိုင်းဗိတ်မြို့မှာတန်ဃာ39ပါးနဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ကိုဗစ်ရောဂါပိုးရှိသူ42ဦးကိုအတည်ပြုခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကကန့်သတ်မှုအစ်စ်တွေချမှတ်လိုက်တာပါ။မြင်းမျိုးကနေကားနဲ့သွားရင်3နာရီလောက်သာဝေးတဲ့ထိုင်းနိုင်ငံပကြုတ်ဂရီကန်ခရိုင်မှာမွေးထွက်သွားလာမှုတွေဒီကနေ့ကစပြီးတိုးမြင့်ကန့်သတ်လိုက်တဲ့အကြောင်းမြန်မာလူထုမရေးလှုပ်ရှားနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပြပါရစ
ေ။ဟုတ်တယ်ပကြုတ်ကကျတော့အခုပမာပဲအချမ်းမှာရေးဘက်ဟိုဖိတ်ဖိတ်တို့ရေးတို့အဲ့ဒီဘက်မှာအဲ့ဒီရောဂါတွေတွေ့ရတယ်ဆိုတာလည်းကြားလဲကြားတော့သူတို့ကပို့ပြီးတော့အဲ့ဒီနေသက်တစ်ချောင်းကိုအကုန်လုံးလူဝင်ထွက်ကိုဖြည်းဖြည်းပြီးတော့ပိတ်ပလိုက်တယ်။အဲ့တော့ခိုးလန့်နေပါလေပေါ့နော်။ဟိုအရင်လဲစောင့်ကြည့်နေတာအဲ့အခုပို့ပြီးတော့ဒီနေ့ပြည့်လောက်တာပေါ့။နောက်တစ်ခုကတော့ရေးဘော်ဒီအဲဝန်ထမ်းပြည့်မဲ့ကုံစီဆိုလို့ရှိရင်တော့ပေးကူပေးသွားနေသေးတယ်။ဒီပကြုတ်မှာပြောရနော်။အဲပေးသွားတယ်ဒါပေမဲ့လည်းအဝင်ထွက်လုပ်မယ်ဆိုလို့ရှိရင်ဟိုဘက်ဒီဘက်ကိုပို့တဲ့အရင်ဟာကခိုင်းကားမောင်းသမားပဲဖြစ်ရမယ်နော်သူကအဲအဲ့လိုမျိုးပါလာတယ
်ပကြုတ်ဂရီကန်ခရိုင်ကဒေသခံအာဏာပိုင်တွေကတော့ကိုဗစ်ရောဂါစစ်ဆေးစခန်း20လောက်ဖွင့်လှစ်ထားပြီးနေဆက်ဒေသတွေမှာနေထိုင်နေသူလူ400ကျော်ကိုစစ်ဆေးခဲ့ရမှာရောဂါပိုးရှိသူမတွေ့ရကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖျားသုံးစုဘက်မှာလည်းအဝင်အထွက်တွေကိုတရင်နှစ်ပတ်ကြာယာယီပိတ်ထားတာမနေ့ကပဲရက်ပြည့်ခဲ့ပြီးနောက်ထပ်နှစ်ပတ်ထပ်မံတက်တန်းတိုးလိုက်ကြောင်းဦးမင်းဦးကပြောပါတယ
်ဖျားသုံးစုကအမကြီးနောက်ထပ်နှစ်ပတ်ထပ်ပိတ်လိုက်ပြီလေဟုတ်ကဲ့အမဘာဖြစ်လို့လဲဆိုတော့အဲ့ဒီပြဿနာကြောင့်လေဘာမှပဲကစင်ကြီးကဝင်နေမဖြစ်သေးတဲ့ခါတော့ပထမတော့သူကဖွင့်ပေးပဲလို့အဖွင့်ပေးဖို့အတွက်ပြောထားပြီးသားပဲဒါပေမဲ့ဘာမှကအစီအစဉ်အရန်ဆိုးတဲ့အတွက်ကြောင့်မလို့သူတို့ဒီဟာကိုနောက်ထပ်နှစ်ပတ်ထပ်ပြီးတော့တိုးထားတယ်တဲ့
မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ1000ထိတိုးလာရာကနေကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်တဲ့ထိုင်းနိုင်ငံကနေဆက်တလျှောက်လုံခြုံရေးတွေတိုးမြင့်ချထားပြီးတချို့နေရာတွေမှာကုန်သွယ်ရေးတွေကိုလည်းယာယီပိတ်ထားပါတယ်ထိုင်းနိုင်ငံမှာတော့ကပ်ရောဂါစတင်ချိန်ကစလို့သေဆုံးသူ59ယောက်ပါဝင်ကူးစက်သူ3600လောက်ရှိခဲ့ပြီးရောဂါကူးစက်မှုတွေလျော့ပါလာတာကြောင့်ကန့်သတ်မှုတွေကိုလည်းလျှော့ချလာနေတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ